မြန်မာနိုင်ငံပြည်ထောင်စုလွှတ်တော်မှာရေးဆွဲနေတဲ့တောင်သူလယ်သမားများရဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးဒီဥပဒေထဲမှာပါရှိတဲ့အဓိကထားရမယ့်အချက်တွေအပြင်သတိပြုစင်ကြင်ရမယ့်အချက်တွေကိုပါဆွေးနွေးဝေဖန်မှုတွေပေါ်ထွက်နေပါတယ်။လယ်ယာမြေဥပဒေတွေနဲ့ပတ်သက်ပြီးလေ့လာနေတဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ဝင်ရန်ကုန်မြို့ကဦးလှထွန်းကတော့လယ်သမားအကျိုးစီးပွားမြင့်တင်ရေးဆိုတာထက်လောလောဆယ်မှာလယ်သမားအခွင့်အရေးကာကွယ်စောင့်ရှောက်ဖို့ကပိုပြီးအရေးကြီးနေတယ်လို့ဆိုပါတယ်။
တောင်သူလယ်သမားအခွင့်အရေးကိုကာကွယ်တဲ့ဥပဒေမရှိသေးပဲねတောင်သူလယ်သမားအကျိုးစီးပွားကိုမြင့်တင်မယ်ဆိုတဲ့ဟာကဟိုတစ်ဆင့်ကျော်ပြီးတော့တက်နေတယ်လို့မျိုးဖြစ်နေတယ်။အဲတော့အခုလက်ရှိမှာလည်းကျွန်တော်တောင်သူလယ်သမားအခွင့်အရေးကိုတောင်သူလယ်သမားအခွင့်အရေးကိုကာကွယ်သည့်ဥပဒေတွေကတော့တိကျတည်းကမရှိတော့ဘူးအကုန်လုံးမရှိတော့ဘူးဖြစ်ပေါ်ပြီ။အဲ့ဒါကြောင့်မလို့တောင်သူလယ်သမားကျိုးကာကွယ်သည့်ဥပဒေကိုအရေးပြဌာန်းဖို့လိုပါမယ်။အဲ့ဒါပြီးတော့မှတောင်သူလယ်သမားအကျိုးကိုမြင့်တင်တဲ့နော်ဥပဒေဆိုတာကအိပ်ပဲပုံပြီးတော့ပြည့်ဝမယ်လို့ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့ပထမပိုင်းသိထားတာကမြန်မာနိုင်ငံမှာမြေယာမြေမှတ်ပုံတင်တဲ့လယ်ယာမြေမှတ်ပုံတင်တဲ့ဥပဒေပေါ့နော်။အဲ့ဒါတော့ထုတ်ထားပြီးပြီ။ဒါပေမဲ့လည်းတချို့ပြောနေကြတာတွေကတော့ဒီလိုမပုံတင်ဥပဒေထုတ်ပေးပေမဲ့လည်းတကယ်တမ်းလက်တွေ့မှာအကောင့်ထဲဘာမှမပေါ်သေးဘူးဆိုတာလည်းကြားရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောဦးလာထွန်းနေနဲ့ဗာရီမြန်တည်ထားလေခင်ဗျ။
အခုကကနောက်ဆုံးထွက်လာတဲ့နောက်ဆုံးထွက်ထားတဲ့ကျွန်တော်တို့မြေယာလဲလောဆိုတဲ့ဟာပေါ့နော်။အဲ့လဲလောအရာကျွန်တော်တောင်းလဲလောတွေကပြန်ပြီးတော့တစ်နှစ်အတွင်းမှာပြန်ပြီးတော့မပုံတင်ရမယ်လို့ဆိုထားပါတယ်။အဲ့ဒီမှာလည်းပြဿနာတွေကအများကြီးပဲကျွန်တော်တို့လက်တွေ့အားဖြင့်ကျွန်တော်တို့ဟိုဟိုအလုပ်ကိုမပုံတင်မှုအခက်အခဲတွေမပုံတင်တဲ့အခါမှာနော်ဥပဒေမှာပါတဲ့အချက်ကတော့ကျွန်တော်တို့အဖို့အခရောပေးစရာမလိုဘူးလို့ဆိုပေမဲ့တချို့နေရာတွေမှာတောင်သူတွေကပုံစံရဖို့ဆိုပြီးတော့ပတ်စံပေးရတာတွေရှိတယ်ဆိုတဲ့အကြေတွေလည်းကျွန်တော်တို့အများကြီးပဲကြားလာတာပါလေ။နောက်တစ်ခုကလည်းအဲ့ဒီဥပဒေထွက်လာပြီးတဲ့အခါမှာကျွန်တော်တို့အရင်တော့ရှိခဲ့တယ်ကျွန်တော်တို့ဟုတ်လားနေရာမြေနိုင်ငံတိုင်းသူ့ရဲ့ဥပဒေတို့နော်နောက်ပြီးတော့ဟို1963ခုတောင်သူတွေမှာစွန့်ရီကာကွယ်သည့်ဥပဒေတို့စသည်အဲ့ဒီဥပဒေတွေကိုကျွန်တော်တို့ဖျက်သိမ်းတင်လိုက်တဲ့အခါကျတော့လောလောဆယ်မှာတောင်သူလယ်မားတွေကိုကာကွယ်တဲ့ဥပဒေ၊နေရာစိုက်ပျိုးရေးကိုကာကွယ်တဲ့ဥပဒေတွေနဲ့ကတော့ကျွန်တော်တို့လောလောဆယ်မှာမရှိဘူးလို့ပဲပြောနိုင်ပါမယ
်။ဟုတ်ကဲ့။ဟိုလွတ်တော်မှာမူကြမ်းရေးဆွဲထားတဲ့တောင်သူလယ်သမားတွေရဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကျမ်းဆိုတဲ့နာမည်ပေါင်းအောက်မှာပဲတကယ်တမ်းကြာလို့ရှိရင်လယ်သမားတွေရဲ့အခွင့်အရေးကာကွယ်စောင့်ရှောက်ရေးဥပဒေတွေနောက်ပြီးတော့အစိုးရပြောခဲ့တဲ့ဦးလာထွန်းတင်ပြခဲ့တဲ့အချက်တွေကိုထည့်သွင်းပေးဖို့မဖြစ်နိုင်ဘူးလားခင်ဗျ။ဒါကမူကြမ်းအနေနဲ့ဆွေးနွေးနေတော့မယ်ဆိုတော့ဒီဘက်မှာဒီကိစ္စကိုစိတ်ဝင်စားတဲ့ဥပဒေပညာရှင်တွေလူထုတွေနောက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒါတွေကိုထည့်သွင်းဆွေးနွေးဖို့အလားအလာရှိမလားခင်ဗျ။
အဲ့လာကတော့အဲ့ဒီ practice အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့လောလောဆယ်ကျွန်တော်တို့ president ရှိတာကတော့ကျွန်တော်စာငယ်စင်းပေါ့နော် plus x ဆိုတဲ့ဖိတ်စာနဲ့ပတ်သက်ပြီးတော့နော်ဒီဟာတောင်မှကျွန်တော်တို့ကြည့်လို့မရပဲလေကျွန်တော်အခုတော့တော်တော်ကြီးပြည်ပြည်ဖြစ်နေတဲ့အပိုင်းကိုသွားပြရပါတယ်။အဲ့တော့တောင်သူငယ်မားကြီးရဲ့ဒီကဲအစ်မအတန်ကိုဖွဲ့ဖို့ကြားဖို့ဆိုလို့ရှိရင်လေတောင်သူငယ်မားကြီးကိုယ်တိုင်ကပြောတဲ့တောင်သူငယ်မားအဖွဲ့အစည်းတွေတောင်သူငယ်မားတမဲကတွေကဖွဲ့ဟိုအပါရဲ့နော်ဟိုဟိုအတန်မျိုးတွေကိုကျွန်တော်ဆက်စပ်မှမှကြားဖို့လိုပါတယ်။နောက်တစ်ခုကလည်းကျွန်တော်တို့ဒီကြားထဲကနေပြီးတော့အကျိုးဆောင်ပြီးတော့လှုပ်ရှားပေးနေတဲ့နော်ကျွန်တော်တို့လူဟိုဘောအရက်ပြအဖွဲ့ကြီးတွေရှိပါတယ်။အဲသူတို့ကကိုယ်စားပြောပြီးတဲ့အခါကျတော့လေပြောတာပဲကြည့်နေပြီးတော့အရာအစ်မဖြစ်တဲ့ဟာကိုကျွန်တော်တို့တွေ့ရပါတယ
်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ17ရက်နေ့နေဆွဲနဲ့ထုတ်တဲ့မြန်မာအလင်းသတင်းစာမှာလည်းထင်ရှားတဲ့မြန်မာစီးပွားရေးပညာရှင်ပေါ့နော်ပမောက္ခဦးလာမြင့်ကသူ့ရဲ့ထင်မြင်ချက်ဆောင်းပါးတစ်ခုရေးထားတာကိုတွေ့ရပါတယ်။အဲ့ဒီအထဲမှာတော့လယ်သမားကာကွယ်စောင့်ရှောက်ရေးဥပဒေထဲမှာထည့်သွင်းဖို့ဟိုပြင်ဆင်နေတဲ့အချက်တွေနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ကြောင်းကြချက်ကလေးတွေလည်းပေါ်ပြထားတာတွေ့ပါတယ်။အဓိကအားဖြင့်ကတော့ဒီဥပဒေကြမ်းထဲမှာပေါ့နော်လယ်သမားတွေရှိရနေပြီးတော့စံဝယ်ယူတဲ့နေရာမှာမြန်မာနိုင်ငံမှာဖွဲ့စည်းမဲ့ဒီကောက်ပဲတိနဲ့ရောင်းဝယ်ရေးအဖွဲ့ကနေပြီးတော့အနိုင်ဆုံးအာမခံဆန်စေးနှုံဟိုတတ်မှတ်မယ်ဆိုတဲ့အချက်ပေါ်ကိုသူတို့အနေနဲ့ဒါမလုတ်တဲ့အချက်အနေနဲ့တင်ပြထားတာတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောဦးလာထွန်းအနေနဲ့ဘယ်လိုနားလဲပါလဲခင်ဗျ။ဟော
အဲ့ဒီဟာကတခုတော့ရှိရပါဘောရယ်ကျွန်တော်ကဟိုစီးပွားရေးပညာရှင်တော့မဟုတ်ဘူးခင်ဗျ။ဒါပေမဲ့တခုရှိရကတော့ကျွန်တော်တို့ရှိမှာကဒီဘယ်လိုခေါ်လဲဆိုလို့ရှိရင်ညာတကယ်တကယ်တောင်သူလယ်သမားတွေရဲ့ဟိုအခြေခံစံသုံးဆိုတဲ့တံပိုးဘူတော်မှာပဲကျွန်တော်တို့အခုအများဆုံးပြောင်းလဲနေတယ်အလင်းတွေပြောင်းလဲနေတယ်ကိုပြီးလုံးဟာငွေပေါင်းပွားမှုအခြေအနေအောက်မှာကျွန်တော်တို့ဒီဟာကိုဆုံးဖြတ်ပြတ်ထားမှုဆိုတာလည်းတော်တော်ကြီးခက်မယ်လို့ထင်ပါတယ်နောက်တစ်ခုကအခြေအနေတွေရဲ့တစ်ခုနဲ့တစ်ခုဒေတာချင်းမတူတဲ့အချက်တွေလည်းရှိနေတဲ့အခါကျတော့အဲ့ဒီလိုအခြေခံဈေးနှုန်းပြတ်ထားနေဆိုတာတက်ကိုဈ ဒီလိုဟိုတောင်းလူတွေမားကြီးကဟုတ်လားကမ္ဘာပေါက်ဈေးမှာသူတို့ရနိုင်တယ်သူတို့ဘက်ကနေပြီးတော့သူတို့ကဒီ world market assessment ကိုထိုင်းနိုင်ငံမှာပြထမ်းပေးနေဆိုလို့ရှိရင်ပို့ပြီးတော့သူတို့အကျိုးရှိတယ်လို့ကျွန်တော်ယူဆရတယ
်ဒီကိစ္စနဲ့ပတ်သက်လို့ရောလက်ရှိမှာကလယ်သမားတွေအနေနဲ့လွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ရှိတယ်မဟုတ်ဘူးလား
လူလာဆောင်ရွက်ခွင့်ရှိတယ်ဆိုတာကသူကနဲ့သူဒီထဲမှာပြည်ထဲမှာရောင်းလို့ရတာပဲရှိတယ်လေသူတို့ဘက်ကဥမာဆိုလို့ရှိရင်ဥမာဟုတ်လားသာဘုံခေရအမီနဲ့ကိုတာပေါ့ဗျာအစ်ဖို့ကိုတာဘလောက်ဟာတန်ငယ်မနဲ့တန်းရမယ်ငါဘယ်နဲ့သိရမယ်အဲ့တော့အဲ့ဒီဒေတာလူတွေကလေသမားတွေကအဲ့ဒီမှာတော့ဘလောက်ဈေးနဲ့ရမယ်သူတို့ဘလို့ရောင်းရမယ်ဆိုတဲ့ဟာကိုသက်ဆိုင်ရာဒေတာမှာဟိုဒေတာဆိုင်ရာကျွန်တော်တောင်းဆိုမှာအဖွဲ့စည်းဥကပြောတဲ့ဆန်အကြောင်းကိုဖွဲ့စည်းပဲဖြစ်ဖြစ်ပေါ့ဗျာအဲ့ဒီအဖွဲ့စည်းတွေညှိနှိုင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်အဲ့ဒါလက်တွေ့ပို့ပြီးတော့ကြာမယ်တဲ့တောင်းလူတွေမားတွေက market ရဲ့ world market ရဲ့ကျွန်တော်ဥမာတော့ဟိုဆက်ပိုင်းပြောင်းပြောတာရှိတယ်ဗျ။တောင်းလူတွေမားတွေကရောင်းတဲ့ခါကျတော့နိုင်ငံတကာဈေးရတံမိုးမရဘူး။ဥပမာပြည်နေတိုင်းသူတို့တိုးနေရတဲ့ပစ္စည်းတွေအားလုံးဟာနိုင်ငံတကာဈေးနှုန်းနဲ့သတ်မှတ်ပြီးတော့တော့ပြည်ရင်းမှာသူတို့ပြန်ဝယ်ပြီးတော့တိုးနေကြရတာဖြစ်တယ်ဆိုပြီးတော့ကျွန်တော်ထောက်ပြခဲ့ပြီးတာရှိတယ်ဗျ။အဲ့တော့အဲ့လိုအခြေအနေမျိုးတွေကိုကျွန်တော်တို့ကလက်တွေ့ကြကြဖြေရှင်းပေးနိုင်မလို့ဖြစ်ပါတယ
်။ဒီလိုလက်တွေ့ကြကြဖြေရှင်းပေးမယ်ဆိုတဲ့နေရာမှာဟိုလေသမားလို့ဆိုတဲ့နေရာမှာလေလေသမားဆိုတာအများစုကအဲကြီးလက်တော်ရာတွေမှာရှိနေတဲ့ဟိုလေသမားတွေအပြင်မြေယာမဲ့လေသမားတွေကိစ္စတွေလည်းပါနေတယ်လေအဲ့တော့ဒီလိုဟိုမြေယာလက်ရှိမရှိတဲ့လေသမားတွေခွင့်ရေးကိုကာကွယ်စောင့်ရှောက်ပေးဖို့ကိစ္စဒါမှမဟုတ်လို့ရှိရင်လေဒီလိုစိုးစိုးကဥလာထွန်းပြောသလိုနိုင်ငံတကာစီးပွားရေးလောကနဲ့ဝန်ဆက်နိုင်ခြင်းမရှိတဲ့အခြေခံလေသမားလူဒန်းစားတွေကိုကာကွယ်ဖို့ဆိုတာကဒီလိုဥပဒေကြံဥပဒေတစ်ခုမလိုအပ်ဘူးလားနှုတ်မဆိုလို့ရှိရင်ဒီလုပ်ငန်းရှင်ကြီးတွေဟိုဒီလိုပွဲစားတွေကပဲဝိုင်းပြီးတော့လေဝကြီးအုပ်ပြီးတော့လေသမားတွေနစ်နာမြဲဖြစ်နေရမယ့်အခြေအနေကြောင့်ဒီလိုအကျိုးစီးပွားမြင့်တင်ရေးနဲ့ကာကွယ်စောင့်ရှောက်ရေးဥပဒေလိုအပ်တာမဟုတ်ဘူးလားခင်ဗျအ
ခုကလောကကြီးမှာကျွန်တော်တို့ဒီလောက်ကြီးကကျေးရွာတွေမှာဆိုလို့ရှိရင်လေသမားရှိရဲ့နောက်တစ်ခုကဟိုအရင်တော့ခေါ်တာကတော့စရင်းငါလို့ခေါ်တယ်အခုနောက်ပိုင်းမှာကျတော့ဘောက်လို့ခေါ်တယ်ဗျအဲဒီတော့ဘောက်ဆိုတာကလေယာဉ်လုပ်သမားတွေပဲအဲ့ရေရလူသမားတွေကသူတို့ကလေရလူဝန်းကွေမှာလေသမားကခိုင်းလို့တော့မရှိဘူးဆိုလို့ရှိရင်သူတို့ကအဲ့ဒီမှာတုံရကြပန်းကျွန်တော်တို့ငါးပန်းတာတို့ဘာလို့ညာတို့အဲ့ဒါမျိုးကြီးလှုပ်ပြီးတော့နေကြတယ်။အဲ့တော့လေရလူသမားနဲ့ဘောက်သမားနဲ့ဆိုပြီးနှစ်ယောက်ရှိတယ်။နှစ်မျိုးရှိပါတယ်။အဲ့ဒီတော့နှစ်မျိုးမှာလေသမားကအခြေခံတကယ်ဆန်တန်မှုကိုတကယ် real value ကိုထုတ်လက်ထုတ်လုပ်တဲ့လူကလေသမား။အဲ့ဒီတကယ် real value ကိုထုတ်လုပ်တဲ့လေသမားကမှကျွန်တော်တို့အခြေခံမခိုင်သေးပဲဆိုလို့ရှိရင်ဒီလေယာဉ်လုပ်ငန်းလေသမားကိုကြီးရမယ်။တော့ခုကပြောတဲ့လေယာဉ်အလုပ်သမားတွေပဲခေါ်ခေါ်ပေါ့လို့ပဲခေါ်ခေါ်စီးရင်အလုပ်ပဲခေါ်ခေါ်သူတို့ရဲ့အတွက်ကိုစဉ်းစားဖို့တော့သူတို့ရဲ့အတွက်ကိုပြောဖို့ဆိုတာကကျွန်တော်တို့နည်းနည်းဟိုစိတ်ကြီးအဆင်မပြေမှာမဖြစ်ဘူးဗျ။လေသမားတောင်မှအခုဖြူလာပြလာကြာနေတဲ့အချိန်မှာဒီပေါက်သမားတွေကကျွန်တော်အများကြီးပဲကကျွန်တော်တို့တော်တော်ကြီးကိုပြက်တနာပဲ။
ဟိုဥလာထွန်းတို့ကတော့ဟိုအရင်ရှေ့မီနောက်မီပေါ့နော်စောပိုင်းတော့ဟိုအရင်မြန်မာဟိုအစိုးရလက်ထက်တွေတုန်းကနိုင်ငံတော်ကောက်ပဲတိနဲ့ရောင်းဝယ်ရေးဘုတ်အဖွဲ့ဆိုတာဟိုကြုံခဲ့ဘူးပါလိမ့်မယ်အဲ့တော့အခုလွတ်တော်မှာတင်ပြထားတဲ့ဥရေမူချမ်းအရာဆိုလို့ရှိရင်အလားတူအဖွဲ့မျိုးကိုဖွဲ့စည်းဖို့တင်ပြထားတာရှိရလေအဲ့တော့ဒီအဖွဲ့စည်းမျိုးဖွဲ့စည်းဖို့ဟာလိုအပ်ချက်လို့ယူဆသလားခင်ဗျ
အဲ့ဒါကတော့ကျွန်တော်တို့အဖွဲ့အစည်းတစ်မျိုးတစ်မျိုးကတော့လိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ပြည်ရင်းမှာဝယ်တာကတော့အဖွဲ့အစည်းမရှိဘဲနဲ့ကုန်တွေတွေကဝယ်ပြီးတော့ပြည်ရင်းမှာကုန်တွေတွေကဖြန့်လို့ရတယ်။ဒီပအေဖို့မှာကြားလို့ရှိရင်တော့တော်တော်လေးကိုတိတိကျကျခိုင်ခိုင်မာမာရှိတဲ့အဖွဲ့အစည်းမျိုးလိုအပ်တာအမှန်ပါပဲ။အဲ့တော့အဲ့ဒီဟာကခုကတော့ကျွန်တော်တို့ဒီလိုလို့မရဘူး။နောက်တစ်ခုကတော့ဒီကဲတကယ်စစ်စစ်မှန်မှန်နဲ့ကျွန်တော်တို့လယ်မှာအကျိုးကိုတကယ်ဖြစ်အောင်လုပ်မယ်ဆိုလို့ရှိရင်တော့ဒီနိုင်ငံရဲ့အရကားတွေလေနိုင်ငံကအတိတ်ကြုံနေရောကျွန်တော်တို့တော့ဒီအမြန်တို့ထားယူမှာအများကြီးသိနိုင်ပါတယ်အခုနောက်ဆုံးပြက်လာတဲ့အင်ဒိုနီးရှားတို့မလေးရှားတို့ဆိုတာအရင်ကကျွန်တော်တို့ကြီးကစံဝယ်စားနေတဲ့တိုင်းပြည်တွေအဲ့ဒီတိုင်းပြည်တွေတော့အခုအများကြီးပြက်လာခဲ့တာပဲအဲ့တော့ဒီလိုရှိမှလေယာဉ်တွေဒီလောက်ဖွံ့ဖြိုးလာနေပြီးတော့ကျွန်တော်တို့ရှိမှလေယာဉ်ဖွံ့ဖြိုးမှုကတနည်းနည်းနဲ့ဆုတ်ယုတ်ပြီးတော့ကျသေးတာကကျွန်တော်တို့ရှိမှလက်တွေ့ကျတဲ့တောင်ပြည်မှာအကျိုးကိုအရေးကိုတကယ်ဖော်ဆောင်ခဲ့နော်အခုအစည်းနဲ့ကျွန်တော်တို့ဖိုင်ပါတဲ့ဟိုဟာမရှိဘူးဒီဟိုဟာပေါ့လုံထုံးလုံကြီးနော်ဆောင်ရွက်ပုံနီးလန်းနေမရှိလို့ပဲဖြစ်မယ်လို့ယူဆပါတယ်အ
ဲ့တော့ဒီလိုဆောင်ရွက်ပုံနီးလန်းနေရှိလာအောင်ဆိုလို့ရှိရင်အဓိကကတော့ဒီလွတ်တော်ထဲမှာဒီကိစ္စတွေကိုခြေခြေတလဲဆွေးနွေးပြီးတော့ဒီဥပဒေမူကြမ်းတွေတင်သွင်းဖို့ပြဋ္ဌာန်းပြီးတော့လက်တွေ့အကောင်အထည်ဖော်ဖို့ရလိုတာမဟုတ်ဘူးလားခင်ဗျ
အဲ့ဒီညာကတော့ကျွန်တော်တို့ဒီမှာကြတော့လေဆွတ်တော်ကဥပဒေပြဌာန်းမှုတက်တက်ပဲရှိပါတယ်အခုကကျွန်တော်တို့လောလောဆယ်မှာပဲကျွန်တော်တို့တော်ပြဌာန်းနဲ့ဥပဒေတွေနဲ့ကျွန်တော်လက်တွေ့မှာကျွန်တော်တို့တော့ဟိုဥပဒေဆိုင်ရာပြည်ပကရှေ့ဥပဒေကကျွန်တော်လက်ငင်းကြုံတွေ့နေရပါပြီအဲ့ဒါတွေကိုကျွန်တော်တို့လောလောဆယ်ကိုကျွန်တော်တို့မရှင်းနိုင်နဲ့တော့နင်းလာတဲ့လူတွေတော့အများကြီးပဲပေါ်နေတာကိုတွ တော့ဒါပေမဲ့အဲ့ဒါကတကယ်တကယ်ကျတော့ခုနကတော့ပြောတယ်မိစုစီသူ့ရေမုံမဆက်ရှိကတကပြန်ပြီးတော့ပြေးပြန်ထားပြီးတော့နော်အဲ့ဒီဥတွေနဲ့အေးအေးခံရတာရှိနေတယ်အဲ့နောက်တစ်ခုကလည်းမြေဟာဟိုဟာမရှိတဲ့ခါကျတော့တကယ်တကယ်အရင်တော့ရှိခဲ့တဲ့ဥတွေတွေရဆိုလို့ရှိရင်မြေဟာကိုသိမ်းထားပြီးတော့6လအတွင်းဘာမှမလုပ်နိုင်နဲ့ဒီဟာဒီမြေဟာမူလပိုင်ရှင်ပြန်ပေးရမယ်ဆိုတော့ကျွန်တော်တို့အောက်မြန်မာနိုင်ငံဒီမြေကတော့လက်ရှိလက်ဒီရရှိဖြစ်တယ်ဗျအော်ဒီမှာနိုင်ငံကြီးရဥပဒေဆိုတဲ့ဟာရှိတယ်။အဲဒီတော့အဲဒီဥပဒေရကကျွန်တော်တို့6လနော်သိမ်းထားတဲ့မျိုးကိုဘာမှမလုပ်နိုင်ဘူးဆိုရင်မူကနော်လူစုကိုနောင်ရည်မူကဟို30သိမ်းလာခဲ့တဲ့လူအုပ်စုအဲဒီလူကိုပြန်ပေးရမယ်။အခုတော့အဲဒီလူရဲ့ဥပဒေရရဲ့ပိုင်ရေးဆိုင်ရင်ရှိတဲ့လူတွေကကျွန်တော်တို့ပိုင်ရေးဆိုင်ရင်ကိုဒီမှာပြောရမှမသိရဲနဲ့ဌာနပြတာတို့အတင်းဝင်ရောက်ထွန်လာလို့ဖြစ်ပြီးတော့အမှုတွေဆွဲခံနေရတယ်။ဥပဒေကနော်ကျွန်တော်ပိုင်ရေးဆိုင်ွေးမရှိတော့တဲ့အဖွဲ့အစည်းတွေနော်ဌာနတွေရနေပြီးတော့နော်ဒီဒီဟိုဟာပေါ့အုပ်ချုပ်ရေးရန်ရာကိုမူတည်ပြီးတော့ကျွန်တော်အရေးယူဆောင်ရွက်ခိုင်းတဲ့နေရာတွေကိုသိနေရပါတယ်။အဲဒီတော့သတ္တဝါနဲ့ဥပဒေနဲ့နော်ကျွန်တော်တို့ပြည်လက်ပိတ်ကျလုံးမှုရာအများကြီးကိုက်ယူလိုမယ်လို့ထင်ပါတယ
်။လေယာဉ်မြေဥပဒေနဲ့ပတ်သက်ပြီးလေ့လာနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်အဖွဲ့ဝင်ဦးလာထုံးကိုဆက်သွယ်မြင်းမြန်ထားတာပါ။ကျွန်တော်တန်းလွင်ထုံးပါခင်ဗျာ။